တော်ရရှိမြခင်ဗျာကယ်တင်ရှင်ယေရှုခရစ်တော်ဟာဒီကမ္ဘာပေါ်မှာရှိကြတဲ့လူမျိုးတွေကဂျူးလူမျိုးအတွက်သာလျင်ဖြစ်တယ်ဆိုရင်ကြံတဲ့ကမ္ဘာသူကမ္ဘာသားအလုံးတို့ဟာငရဲကိုလားကြရမှာဧကံမလွဲဖြစ်ပါတယ်။ဒါပေမဲ့ဖျားရှင်ကဂျူးလူမျိုးဖြစ်တဲ့ကယ်တင်ရှင်ယေရှုခရစ်တော်ဟာဂျူးလူမျိုးမှဂျူးလူမျိုးအတွက်ဆိုတဲ့ဒီလိုကျင်းမြောင်းတဲ့လူမျိုးရေးဆွဲဝါဒကိုအခွင့်ပေးတော်မူမူပဲသခင်ယေရှုခရစ်တော်ကိုယုံကြည်ရင်ရရှိတဲ့စုကျေးဇူးတွေကိုဂျူးလူမျိုးတွေကိုသာမကအခြားလူမျိုးတွေကိုလည်းပေးတော်မူခဲ့ပါတယ်။သခင်ယေရှုခရစ်တော်ဟာကမ္ဘာပေါ်မှာရှိကြတဲ့လူသားအလုံးတို့ရဲ့ကယ်တင်ရှင်သခင်ဖျားဖြစ်တော်မူတယ်ဆိုတဲ့အကြောင်းဒီကနေ့သင်သိရတော်တမန်ကျမ်းအစီအစဉ်မှာလေ့လာမှာဖြစ်တဲ့တမန်တော်ဝိတ္ထုအခန်းကြီး17နဲ့တမန်တော်ဝိတ္ထုအခန်းကြီး12အခန်းငယ်1ကနေအခန်းငယ်15အထိမှတွေ့ရမှာဖြစ်ပါတယ်။ကောင်းကင်တမန်ဆိုတာတစေတရေမဟုတ်ဘဲယေရှုခရစ်တော်ပေါ်ယုံကြည်ကြတဲ့သူတွေကိုကူညီမှဆစောင့်ရှောက်ဖို့ရန်အတွက်ဖျားရှင်စေလွတ်တော်မူတဲ့တမန်တော်များသာလျင်ဖြစ်တဲ့အကြောင်းတမန်တော်ဝိတ္ထုအခန်းကြီး17နဲ့တမန်တော်ဝိတ္ထုအခန်းကြီး12အခန်းငယ်1ကနေအခန်းငယ်15အထိကိုဒေါက်တာထွန်းမြတ်ရေးကအခုလိုလေ့လာဖော်ပြထားပါတယ
်။တောတာရှင်ဓမ္မမိတ်ဆွေအပေါင်းတို့ခင်ဗျာဖျားသခင်ရဲ့ကယ်တင်တော်မူခြင်းကြီးစုတော်ဟာကဘာမီတလွားကလူသားများအားလုံးအတက်တာဖြစ်တယ်ဆိုတာကိုကျွန်တော်အထက်ထပ်ပြောကြခဲ့ပြီးပါပြီ။ဒါကြောင့်မို့လို့လေကဘာကုန်ကျဲ့သွေးမင်းတို့ဟာငါဤသက်သည်ဖြစ်ရမည်ဆိုပြီးတော့သူ့ရဲ့အကြောင်းကိုသိပြီးတော့သူ့ကိုယုံကြည်ကိုးစားခြင်းအပြင်ထာဝရအသက်လမ်းကိုရရှိစေဖို့တမန်တော်တို့ကိုသူမှားကြားခဲ့တာပဲဖြစ်ပါတယ်။အဲဒီလိုသူဟာလူသားအားလုံးနဲ့တက်ဆိုင်တဲ့ဖျားသခင်ဖြစ်တယ်။လူသားအားလုံးကိုကယ်တင်မယ်ဆိုတာကိုကျွန်တော်တို့ဟာကဘာဦးကြံကလေးကကြားနာခဲ့ကြပြီဖြစ်ပါလေ။အဲ့ဒီအချိန်မှာအာဗြဟံကိုလေဖျားသခင်ကအာဗြဟံရေမင်းအားဖြင့်လူမျိုးအပေါင်းတို့သည်ကောင်းကြီးမင်္ဂလာကိုခံစားကြရစေလိမ့်မည်ဆိုပြီးတော့သာဝရပရိရှင်တစ်ခုကိုပြုခဲ့ပြီဖြစ်ပါလေ။ဒါကိုကဘာဦးကြံအခန်းကြီး7အငယ်3မှာကျွန်တော်တို့ပြန်လည်လေ့လာရင်တွေ့နိုင်ပါလိမ့်မယ်။အဲ့ဒီလိုဖျားသခင်ရဲ့ပြုတော်မူသောကျေးဇူးတော်ကိုဟဲမက်တစ်အမျိုးဖြစ်တဲ့မြောက်အာဖရိကကမူမတ်တယောက်ခံစားခဲ့ရပုံစီမိုက်တီစီမိုက်အမျိုးအနွယ်ဖြစ်တဲ့ပေါလုပေတရုတို့ခံစားခဲ့ရပုံဒီနဲ့တကွာအခုအချိန်မှာတော့ယာဖဲ့ရဲ့အမျိုးအနွယ်ဖြစ်တဲ့ယောမအမျိုးသားဒီကိုပါစတင်ခံစားရစီပြီဆိုတာကိုကျွန်တော်တို့ကြည်နူးနှစ်သိမ့်ပွဲတွေ့ခဲ့ကြရပါပြီအဲ့ဒီအချိန်ကာလမှာတော့ရွေးကောက်တော်မူသောဂျူးလူမျိုးတွေဟာအနန္တတကုရှင်ဘုရားသခင်ရဲ့မဟာအကြံအစီတော်ကိုမှီအောင်မလိုက်နိုင်ခဲ့ကြတဲ့အတွေ့ဓမ္မသစ်ကာလအဦးအစဖြစ်တဲ့အဲ့ဒီအချိန်မှာအေဝံဂေလိသို့မဟုတ်ဝမ်းမြောက်ဖွယ်ကယ်တင်ခြင်းတရားဆိုတာဟာသူတို့ရဲ့ယေဟောဝါဘုရားသခင်ကသူတို့အတွက်သီးသန့်ပေးသောကောင်းချီးလို့ချီးမှတ်မှားနေကြစေပဲဖြစ်နေခဲ့ပါတယ်။ဘုရားသခင်ဆိုတာဟာတို့ကသာကွက်ပြီးတော့ပိုင်တဲ့ဘုရားသခင်တို့ကသာကွက်ပြီးချစ်တဲ့ဘုရားသခင်ဖြစ်တယ်ဆိုတဲ့လူသားရဲ့မဖြစ်လောက်အတွေးကလေးနဲ့သာဖာယာပြီးနေခြင်းကြပါသေးတယ်။ဒါကြောင့်မို့လို့လေအခုလိုယောမလူမျိုးလေးဖြစ်သူတို့ကိုကျွံပြုတ်ထားတဲ့အာနာရှင်တွေလည်းဖြစ်တဲ့လူတွေကိုပေတိယုကသွားရောက်ပြီးတော့အမှုတော်ဆောင်ခြင်းကိုအချို့သောပြောင်းလဲလာသူယူဒာတွေဟာဂျူးတွေဟာမနှစ်မြို့ပဲရှိခဲ့ကြပါတယ်တဲ့။ဒါကိုပေတရုဟာရှင်းလင်းပြောပြရလိမ့်မယ်ဆိုတာတွေ့ကိုအခုအပိုင်းမှာကျွန်တော်တို့စတင်လေ့လာကြရပါလိမ့်မယ်။တမန်တော်ဝတ္ထုအခန်းကြီး7အငယ်1မှ3တပါးမျိုးသားတို့သည်ဘုရားသခင်၏နှုတ်ကပတ်တရားတော်ကိုခံယူကြသည်ဟုယူရာပြည်၌ရှိသောတမန်တော်တို့နှင့်ညီအကိုများတို့သည်ကြားသိကြ၏ပေတရုသည်ယေရုရှလင်မြို့သို့တက်လာသောအခါအယေပြားလှီးခြင်းကိုခံသောသူတို့ကသင်သည်အယေပြားလှီးခြင်းကိုမခံသောလူတို့နှင့်ပေါင်းဖော်၍စားသောက်ပါတီတကားဟုဆန့်ကျင်ပဲပြု၍ဆိုကြ၏အခုအဲ့ဒီလိုညိုညင်သူတွေထဲမှာခေါင်းဆောင်လုတ်တဲ့တမန်တော်တစုတောင်ပါတယ်ဆိုပါလားရည်စရာမကောင်းဘူးလားပြီးတော့ဒီကိစ္စဟာတန်ရှင်းသောဝိညာဉ်တော်ဥဆောင်မှုနဲ့အကုန်လျှောက်ဖြစ်ကုန်လို့သာဘယ်လူသားကမှဘာမှမဆန့်ကျင်နိုင်တော့တာဖျားသခင်ပန်းတုံးတိုင်မှုသာဘသူကမှဝင်ဖြက်လို့မရတာဆိုတာဟာရှင်းနေပါတယ်အကယ်၍သာဝိညာဉ်တော်ကသာဥမဆောင်ဘူးဆိုရင်ပေတရုကိုယ်တိုင်တောင်မှအခုလိုတပါးအမျိုးသားဂျူးမဟုတ်တဲ့လူမျိုးတွေကိုရှောင်ခဲ့တိတ်ခဲ့လေမလားဆိုတာကိုကျွန်တော်အဖြေထုတ်လာနိုင်ပါတယ်ဒါကြောင့်လဲစောစောပိုင်းကလေးကမင်းစီကိုလူ၃ယောက်လာတယ်ဘာမှမပြောဘဲငြိမ်ငြိမ်ဝှို့ဝှို့သာလိုက်သွားဆိုပြီးတော့ဗျာဒိတ်ချမှတ်ခဲ့တယ်ဆိုတာဟာလေအတိတ်ပဲရှင်းနေပြန်ပါလေအလွန်အလွန်လျင်မြန်တဲ့အပြောင်းအလဲတွေထဲမှာလူတွေဟာကြင်းမြောင်းတဲ့အစဉ်အလာကလေးတွေရဲ့ခြောက်လှန့်မှုတွေကိုခံနေရတယ်နောက်ဆန်ငင်ပြီးတော့ကြံ့နေရခဲ့တယ်တန်ရောစဉ်ဖြစ်နေခဲ့တယ်ဆိုတဲ့သဘောပဲလို့ကျွန်တော်ကဒီနေရာမှာအတိတ်ပဲဖွင့်ဆိုချင်ပါလေ အဲ့ဒါနဲ့ပေတရုဟာဘယ်လိုပြန်ပြီးအဖြစ်ပြုတ်ခဲ့ရလဲဆိုတာကိုတော့အခုလို့ကျွန်တော်တို့ဆက်လက်နားဆင်ကြည့်ကြပါစို့တမန်တော်ဝတ္ထုအခန်းကြီး7အငယ်4မှ18ပေတရုသည်လည်းထိုအကြောင်းအရာကိုအစမှအဆုံးတိုင်အောင်ဖော်ပြပြီကငါသည်ရုပ်ပေမျိုး၌ဆူတောင်းစဉ်ဘဝင်ဖြစ်၍ကောင်းကင်မှ4000ဖြင့်ချလွတ်သောခြုံတယ်ခဲ့သူသောတန်စာသည်ဆင်းသက်၍ငါထံသို့ရောက်လာသည်ကိုဗျာဒိတ်ယူပါယုံအဖြစ်မြင်ရ၏ထိုတစားကိုကြည့်ရှုဆင်ခြင်လျင်သားရဲမှဆ၍ညီ၌ကျင်လေသောသားမျိုးတွားရသောတိရစ္ဆာန်မျိုးမိုးကောင်းကင်၌ကျင်လေသောငှက်မျိုးတို့ကိုငါမြင်၏ထိုအခါပေတရုထ၍သတ်စားလောဟုငါအားပြောသောစကားသံကိုလည်းငါကြား၏ငါကလည်းမဖြစ်နိုင်ပါသခင်ညဉ့်ညူးသောအရာနှင့်မစင်ကြယ်သောအရာသည်အကျွန်ုပ်ကတွင်တည်းသို့တရံတခါမျှမဝင်ဘူးပါဟုပြောဆို၏နောက်တဖန်စကားအသံကဖျားသခင်စင်ကြယ်စေတော်မူသောအရာကိုညဉ့်ညူးသည်ဟုမထင်နှင်းဟုကောင်းကင်တဲကလာပြန်၏ထိုသို့သုံးချိန်မြောက်အောင်ဖြစ်ပြီးလျှင်ထိုအရာရှိသမျှတို့ကိုကောင်းကင်တဲသို့ဆွဲယူပြန်လေ၏ထိုခဏချင်းတွင်ကဲသရီမျိုးမှငါထံသို့ဆေးလွတ်သောလူ3ယောက်တို့သည်ငါရှိသောအိမ်အနားမှရက်နေကြ၏ငါသည်တွေးတောခြင်းမရှိဘဲထိုသူတို့နှင့်အတူသွားရမည်အကြောင်းဝိညာဉ်တော်သည်မိန့်တော်မူ၏ဤညီအကို6ယောက်တို့သည်လည်းငါနှင့်အတူသွား၍ထိုသူ၏အိမ်သို့ဝင်ကြ၏ကောင်းကင်တမန်သည်သူ၏အိမ်၌ခင်ရှားစွာရက်လျက်ပင်သည်ရုပ်ပေမျိုးတို့လူတို့ကိုဆေးလွှတ်၍ပေတရုအမိသက်ကိုရသောရှိမုန်ကိုခေါ်ပင့်လော့ထိုပေတရုသည်သင်မှဆ၍သင်အိမ်၌ရှိသမျှသောသူတို့ကိုကဲတင်တော်မူခြင်းတရားစကားကိုသင်အားဟောပြောလိမ့်မည်ဟုမွက်ဆိုခဲ့ကြောင်းအကြောင်းအရာကိုထိုသူသည်ငါတို့အားပြန်ကြားလေ၏ငါသည်ဟောပြောစပြုစဉ်တန်ရှင်းသောဝိညာဉ်တော်သည်ဗတ္တိဇံကိုခံရကြလိမ့်မည်ဟုဖျားသခင်မိန့်တော်မူသောစကားကိုထိုအခါငါအောက်မိမိ၏သခင်ယေရှုခရစ်ကိုယုံကြည်သောငါတို့အားဖျားသခင်သည်ဆုကျေးဇူးကိုပေးတော်မူသည့်နိတုထိုသူတို့အားလည်းပေးတော်မူသည့်ဖြစ်သောကြောင့်ငါသည်အဘယ်သို့သောသူဖြစ်၍ဖျားသခင်ကိုစိတ္တနိုင်သည်ဟုပေတရုဆို၏ဤအကြောင်းအရာတို့ကိုထိုသူတို့သည်ကြားရလျှင်မငြင်းဘဲနေ၍အကယ်စင်စစ်ဖျားသခင်သည်အသက်ရှင်စေခြင်းအလိုငှာနောင်တတရားကိုတပါးအမျိုးသားတို့အားလည်းပေးတော်မူပြီဟုဖျားသခင်၏ဂုဏ်တော်ကိုချီးမွမ်းကြ၏ဖျားသခင်၏အလိုတော်ဟာဘယ်လိုပဲလို့ရှိတယ်ဘယ်လမ်းကြောင်းကိုဥတည်နေရဲဆိုတာကိုပေတရုဟာကြဲကြဲပြန့်ပြန့်သူတို့သဘောပေါက်အောင်ရှင်းပြလိုက်ပါတယ်ဒီအခါမှာတော့ဖျားသခင်ရွေးကောက်တော်မူသောလူမျိုးဆိုပြီးတော့အမြဲအထင်တကြီးရှိနေတဲ့ဂျူးခရစ်ယာန်လူစုယေရှုတော်နဲ့ကယ်တင်ရှင်တရားဆိုတာဟာလူသားများအလုံးအတွက်ပဲဆိုတဲ့အချက်ကိုပြက်ပြက်သားသားသဘောပေါက်သွားကြပါတယ်အဲ့ဒီလိုသဘောပေါက်သွားရပြီဆိုတာနဲ့ပဲဖျားသခင်ဆိုတာဟာအုပ်စုကလေးတစ်ခုကစိတ်ကူးယင်ပြီးတော့မဟာသူရဲကောင်းကယ်တင်ရှင်ကြီးလို့ကိုးကွယ်ရမဟုတ်တလို့နေမြေအစိတ်အပိုင်းကလေးတစ်ခုတည်းမှာလေလမ်းပြရတဲ့ဖျားမျိုးမဟုတ်ဘူးသူဟာလူမျိုးတစ်မျိုးနဲ့မဆိုင်ဘူးယဉ်ကျေးမှုနဲ့လည်းတခြားစီအယူအဆနဲ့လည်းဖန်တီးလို့မရလောကကဘာမြေအပွမ်းမှာနှလုံးသားရှိသူတိုင်းနဲ့ဆိုင်တဲ့အနန္တတကုရှင်ထာဝရဘုရားသခင်ဖန်ဆင်းရှင်ပါကလားသူ့ရဲ့မေတ္တာနဲ့ဘုံတကောအာနုဘောတော်ဟာလူသားအလုံးတို့အတွက်သက်ဆိုင်ပါလားဆိုတဲ့အသည့်နဲ့ဘုရားသခင်ရဲ့ဂုဏ်တော်ကိုဒီဂျူးယုံကြည်သူအပေါင်းတို့ဟာဝိုင်းဝန်းချီးမွမ်းခဲ့ကြပါတယ်တဲ့အန်တီအုပ်မြို့သူဆိုတဲ့ခေါင်းစဉ်နဲ့ဆက်လက်တင်ပြလိုပါတယ်တမန်တော်ဝတ္ထုအခန်းကြီး7အငယ်19ထိုမှတပါတထေဖန်ဤအမှုကြောင့်ညှင်းဆဲခြင်းကိုခံရ၍အယက်ရက်တို့ क्वे ပြသောသူတို့သည်ဖိနိတ်ကုပုရုအန်တီအုပ်မြို့များသို့တိုင်အောင်သွား၍ယူဒလူတို့အားနှုတ်ကပတ်တရားတော်ကိုဟောပြောကြ၏ရှင်းနေပါတယ်နော်တထေဖန်ကိုသူတို့ရှေ့တွင်ဖတ်ပြလိုက်ကြတဲ့ကဖိနိတ်ကိုပရုအန်တီအုပ်စားတဲ့အရက်ဒေသတွေကိုထွက်ပြေးတဲ့ဂျူးခရစ်ယာန်တွေကတော့အခုပေတရုနဲ့အဖွဲ့လူဘာမှကြဲကြဲပြန့်ပြန့်မသိနားမလည်ကြသေးဘူးတို့ဟာတို့ဂျူးတွေအတွက်ပါဖြစ်တယ်ဆိုတဲ့အတွေ့နဲ့ဂျူးချင်းချင်းပဲလက်ဖိတ်ထိုးပြီးတော့ကဲတင်ချင်းတရားကိုဝေမျှနေကြပါလေတဲ့အတိတ်ပဲကတော့အတွေ့အခေါ်ကြင်မြောင်းတာပေါ့ကဲတင်ရှင်ယေရှုရဲ့အဖဖျားသခင်ရဲ့ဖန်ရှင်သောဝိညာဉ်တော်ရဲ့ဆိုတာဟာလူသားအလုံးနဲ့သက်ဆိုင်နေဆိုတာကိုသူတို့ကြေကြေပြင်းပြန်သဘောမထားနိုင်ကြသေးဘူးသူတို့ရဲ့ဂျူးအချင်းချင်းကိုပဲလက်သိထိုးဝေမျှနေကြတယ်တဲ့အငယ်20မှ22ထိုနောက်မှထိုသူအချို့တို့သည်ကုပရုပြည်သားကုရေနီပြည်သားဖြစ်၍အန်တီအုပ်မြို့သို့သွားပြီးလျှင်သခင်ယေရှု၏အကြောင်းတည်းဟူသောဧဝံဂေလိတရားကိုဟေလင်နစ်လူတို့အားဟောပြောကြ၏သခင်ဖျား၏လက်တော်သည်ထိုသူတို့နှင့်တကွရှိတော်မူသဖြင့်လူအပေါင်းတို့သည်ယုံကြည်၍သခင်ဖျားထံသို့ပြောင်းလဲကြ၏ထိုအကြောင်းအရာကိုယေရုရှလင်မြို့၌ရှိသောအသင်းတော်သည်ကြားလျင်အန်တီအုပ်မြို့တိုင်အောင်တွားစီမိအကြောင်းဘာနဗကိုဆေးလွှတ်လေ၏ဒီနေရာမှာဟဲလင်နစ်လူဆိုရာဟာဂရိနယ်မြေဘက်ကိုရောက်နေတဲ့ဂျူးတွေကိုဆိုလိုတာပါဂ ဂျူးတော့ဂျူးမှန်နေဒါမဲ့ဂရိယဉ်ကျေးမှုမှာသာတည်နေကြပြီဂရိစကားကိုပဲကျင်ကျင်လည်ပြောနေကြပြီဆိုတဲ့ဂျူးတွေကိုဆိုလိုတာပါပဲအဲ့ဒီလိုဂရိနယ်မြေဘက်မှာလဲခရစ်တော်ကိုလက်ခံကုန်ကြပြီဆိုတာသိတဲ့ယေရုရှလင်အသင်းတော်ဟာအန်တီယုတ်ဆိုတဲ့မြို့ကိုဘာနာဘကိုဆေးလွတ်ပါတယ်တဲ့အန်တီယုတ်ဟာတဖြည်းဖြည်းနဲ့ယေရုရှလင်အသင်းတော်ကိုစားခရစ်ယာန်တို့ရဲ့သာသနာဌာနချုပ်နောက်ပိုင်းမှာဖြစ်လာရပါလိမ့်မယ်အငယ်23နဲ့24ထိုသူတို့သည်ရောက်၍ဖျားသခင်၏ကျေးဇူးတော်ကိုမြင်လျင်ဝမ်းမြောက်ဝမ်းသာခြင်းရှိ၍ထိုသူအပေါင်းတို့သည်ယုံကြည်သောစိတ်နှင့်သခင်ဖျားကိုမိဝဲစည်းကပ်မိအကြောင်းတိုက်တွန်းနှိုးဆော်လေ၏ထိုသူသည်သူတော်ကောင်းဖြစ်၍တန်ရှင်းသောဝိညာဉ်တော်နှင့်၎င်းယုံကြည်ခြင်းနှင့်၎င်းပြည့်စုံသောအားဖြင့်လူများအပေါင်းတို့သည်သခင်ဖျားထံသို့ဝင်စားကြ၏ဘလောက်အံ့ဩဖို့ကောင်းသလဲကျေးဇူးတော်ကိုဘလောက်ချီးမွမ်းဖို့ကောင်းသလဲရှိသမျှကိုစွန့်လွှတ်ပူဇော်နိုင်သူပါနဘာရှိသမျှကိုကယ်တင်ရှင်သခင်ခရစ်တော်ရဲ့နာမတော်အတွက်ရဲရဲဝံ့ဝံ့ဗိမာန်တော်မှာသွန်လောင်ပူဇော်ခဲ့သူပါနဘာယုံကြည်ခြင်းစိတ်အလွန်ပြင်းထန်တယ်တော်ဝင်လေယူရဲခဲ့တယ်ဒါနဲ့ပဲတန်ရှင်းသောဝိညာဉ်တော်အင်အားနဲ့အမှုတော်ကိုဆောင်ရင်းနဲ့အန်တီယုတ်အသင်းတော်ကြီးဖြစ်လာခဲ့တယ်အဲ့ဒီမှာတဲ့အသင်းတော်ဟာအလုတ်ဒီအလုတ်များပြားလာမယ်လို့ကျွန်တော်တို့တွေးလို့ရပါတယ်အဲ့ဒီလိုများပြားလာတဲ့အလုတ်တွေကိုလည်းဘာနာဘတူတူယောက်ထင်းနဲ့အမှုတော်ကိုအပြည့်အဝမဆောင်နိုင်တော့ဘူးလို့ယူဆမိပါတယ်ဘာဖြစ်လို့လဲဆိုတော့သူရှောလူကိုတွားပြီးတော့ဒရိယလို့ပါပဲအငယ်25နဲ့26ဘာနာဘဒီလေရှောလူကိုရှာလျက်တာရှုမျိုးတို့တွား၏တွေ့လျင်အန်တီအုတ်မျိုးတို့ခေါ်ခဲ့၏ထိုသူတို့သည်တစ်နှစ်ပတ်လုံးထိုအသင်းတော်နှင့်အတူစည်းဝေး၍လူများအပေါင်းတို့အားဆုံးမဩဝါဒပေးကြ၏တပည့်တော်တို့သည်လည်းခရိယန်ဟူသောခေါ်ဝေါ်သမုတ်ချင်းကိုအန်တီအုတ်မျိုး၌အဦးခံရကြ၏ကျွန်တော်ရဲ့အယူအဆအရာရှောလူဟာဘာနာဘခေါ်လို့သာလိုက်လာရတယ်တွန့်ဆုတ်တွန့်ဆုတ်ဖြစ်ခဲ့လိမ့်မယ်လို့တွက်ဆမိပါတယ်ဘာပဲဖြစ်ဖြစ်သူတို့ဟာအဲ့ဒီမှာအမှုတော်ကိုလက်တွဲဆောင်ရွက်ခဲ့ကြတယ်။အဲ့ဒီအန်တီအုတ်မြို့မှာကျတော့ခရိယန်ဆိုတဲ့ဝေါ်ဟာရဟာအတီစတင်ဖြစ်လာတယ်လို့တွေ့ရပါတယ်။ခရစ်တော်ရဲ့နောက်တော်ကိုလိုက်လို့ခေါ်ကြတဲ့နာမည်ဖြစ်ပါတယ်။နာမည်တဲ့ပို့ပြီးအရေးကြီးတာကတော့အမှန်တကယ်ခရစ်တော်ကိုယုံကြည်ကိုးကွယ်ဖို့သာဖြစ်တယ်ဆိုတာအထူးပြောစရာလိုမယ်မဟုတ်ပါဘူး။တမန်တော်ဝတ္ထုအခန်းကြီး7အငယ်29မှ30ထိုအခါပရောဖက်တို့သည်ယေရုရှလင်မြို့မှအန်တီအုတ်မြို့သို့လာကြ၏။ထိုသူတို့အဝင်အာဂပုအမည်ရှိသောလူတစ်ယောက်သည်ထ၍မြေတပြင်လုံး၌အစာအာဟာရအလွန်ခေါင်းပါခြင်းဖြစ်လက်တန်းဟုဝိညာဉ်တော်အားဖြင့်ဖော်ပြ၏ထိုခေါင်းပါခြင်းသည်ကဲသာဘရင်ကလောဒီလက်ထ၌ဖြစ်သည်ထိုအခါတပည့်တော်တို့သည်အသီးအသီးတတ်နိုင်ကြသည့်အတိုင်းယူရပြည်၌နေသောညီအကိုတို့အားအကူအမပေးလိုက်မည်ဟုစီရင်ကြသည်နှင့်အညီဘာနာဘနှင့်ရှောလူတို့တွင်သင်အုပ်တို့ထံသို့ပေးလိုက်ကြ၏အဲ့ဒီလိုငတ်မခေါင်းပါခြင်းဘေးအန္တရာယ်ဆိုရကူကပ္ပသမိုင်းမှလည်းမယိုးမဆွဲပဲမှတ်တမ်းတင်ထားတာကိုတွေ့ရပါလိမ့်မယ်အသင်းတော်ကိုနှိမ့်ဆက်ညှဉ်းပန်းတဲ့နေရာမှာရှေ့ဆုံးကရှိခဲ့တယ်ယေရုရှလင်မြို့မှာအဆိုးဆုံးပဲလို့သမိုင်းကဖော်ပြပါတယ်အဲ့ဒီအချိန်မှာအန်တီယုတ်အပါအဝင်တခြားအရက်ကအသင်းတော်အပေါင်းတို့ဟာယေရုရှလင်မြို့ကယုံကြည်သူခရစ်ယာန်တွေကိုဝိုင်းဝန်းပြီးတော့ပံ့ပိုးကူညီခဲ့ကြတယ်ဒီအကူအညီတွေကိုဘာနာဘနဲ့ရှောလူတို့ကနေတဆင့်အသင်းတော်တွေစီကိုဝေမျှပေးလိုက်တယ်ဆိုတာဖော်ပြထားပါတယ်။တစ်ချိန်တုန်းကခရိယန်ဆိုရင်ဖေအောင်တတ်တတ်တဲ့လက်တွေဟာအခုအချိန်မှာတော့ခရိယန်တွေကိုအခုအညီပေးဖို့ဖြစ်နေပါပြီ။ဒါကိုရှောလူဆိုတဲ့လူစီမှာတွေ့ရတယ်။အေယာမပြောင်းလဲခြင်းအဖြစ်ကျွန်တော်တို့အလေးအနက်သဘောပေါက်ဖို့လိုပါတယ်။အခုအချိန်မှာတော့ကျွန်တော်တို့တမန်တော်ဝတ္ထုအခန်းကြီး7ကိုဆက်လက်လေ့လာသွားကြဖို့ရှိပါတယ်။တမန်တော်ကြီးရှင်ယာကုပ်ရဲ့ဖေခြင်းနဲ့ရှင်ပေတရုအဖန်ခံရခြင်းအကြောင်းများကိုကျွန်တော်တို့တွေ့ရမယ်ကြံဖြစ်ပါတယ်။တမန်တော်ဝတ္ထုအခန်းကြီး7အငယ်1နဲ့2ထိုအခါဟေရုမင်းကြီးသည်သင်းဝင်သူအချို့တို့ကိုညှင်းဆဲခြင်းကစီရင်၍ယောဟန်၏အကိုဖြစ်သောယာကုပ်ကိုဓာတ်နှင့်ကွပ်မျက်လေ၏။အခုဒီနေရာမှာကျွန်တော်တို့မြင်ရတဲ့ဟေရုဆိုတာကတော့ဟေရုအဂရစ်ပါသို့မဟုတ်ပထမမြောက်အဂရစ်ပါဟေရုပဲဖြစ်ပါတယ်။ခရစ်တော်ကိုမွေးကင်းစားအချိန်မှာတတ်ဖို့ကြံစည်ခဲ့တဲ့ဟေရုရဲ့မြေးတော်ပဲပေါ့နှုတ်ကပတ်တော်အတိုင်းအမှန်ဆုံးဝေဖန်ရမယ်ဆိုရင်တော့ခရစ်တော်ရဲ့ယံသူမိသားစုဖြစ်ပါတယ်သူတို့အဆိုင်အဝိုင်းကနေယုံကြည်ခြင်းပြောင်းလဲသူဟာလေတရားမှမှတ်တမ်းတည်တဲ့မှာရေရေရာမတွေ့နိုင်ပါဘူးကျွန်တော်တို့ကယေရုရှလင်အသင်းတော်ရဲ့လို့စပြီးတော့မတည်ခင်အချိန်ကတည်းကယေပရောဟိတ်ချို့လို့နဲ့အတူဇတုကဲဆိုတဲ့ခရစ်တော်ဆန့်ကျင်အဝန်အဝိုင်းကြီးကိုတွေ့ခဲ့ရပါတယ်အခုတော့ဒီဆန့်ကျင်မုန်တိမှုဟာ အစိုးရအဖွဲ့တဲ့အထိအကျုံးဝင်လာပြီလို့ဆိုရပါလိမ့်မယ်နိုင်ငံရေးနဲ့ဘာသာရေးဟာမရောထွေးရဘူးဆိုပြီးတော့ကမ္ဘာအပိဓမ္မာသမားတွေကဆိုကြပါတယ်ဒါပေမဲ့အခုဟေရုတ်ကတော့အခုလိုခရိယန်ဘာသာဝင်တွေကိုနှိပ်ကွပ်ပြခြင်းအဖြစ်သူခေသူအခါမှာသူအာနာမြဲမြံဖို့အကျိုးရှိတာကိုသိလို့တမင်ကြမ်းတမ်းရက်ဆက်စွာကင်တွင်နှိပ်ဆက်လာတယ်လို့ကျွန်တော်အလေးနဲ့ယူဆမိပါတယ်အခုပထမဦးဆုံးတထေဖန်ဆိုတဲ့ပုဂ္ဂိုလ်သေခဲ့ပြီးတဲ့နောက်ခရစ်တော်ရဲ့နာမတော်ကြောင့်ယာကုပ်ဆိုတဲ့တမန်တော်ဆက်လက်ပြီးတော့သေရပြန်ပါပြီသူတို့ကငိုတဲ့ကထင်ရှားသူတွေမှုလို့အခုလိုမှတ်တမ်းတင်ရင်းခံရတာသာဖြစ်ပြီးတော့သူတို့လိုပဲမထင်မရှားအသက်ခံခဲ့ရတဲ့ယုံကြည်သူတွေဟာလည်းအတော်များများနာမည်မပေါ်ဘဲအသက်ပျောက်ခဲ့ကြပြီလို့ကျွန်တော်ယူဆပါတယ်ဘာပဲပြောပြောကယ်တင်ရှင်သခင်ခရစ်တော်ကိုဒီဝိညာဉ်တွေရောက်ဖို့ဟာသာအဓိကဖြစ်ပါတယ်သူတို့ရဲ့နာမည်တွေမှတ်တမ်းနဲ့ကြံခဲ့ဖို့ကအဓိကမဟုတ်ပါဘူးအငယ်3နဲ့4ယူရလူတို့သည်အာရဝမ်းမြောက်ခြင်းရှိသည်ကိုမြင်လျင်အဇုမပွဲရဲ့တို့၌တဖန်ထပ်၍ပေတိယုကိုဖမ်းဆီးပြီးမှပတ်သက်ခါပွဲလွန်လျင်လူများတို့အားထုတ်ပေးမိအကြံနှင့်အဆောင်အရှောက်စစ်သူရဲ့တကြိတ်6ယောက်တို့ကိုအပ်၍ထောင်၌လောင်ထား၏ပြည့်ညတ်တော်ကိုဖက်တွေ့ထားခြင်းတဲ့ဂျူးယူရတွေကယာကုပ်သေးတာကိုပြောတယ်အဲ့ဒါဟာဟေရုအဖို့နိုင်ငံရေးအကွက်ပဲအမျက်ထုတ်နိုင်တဲ့အကွက်ပဲကြည့်တော့လူအများကြိုက်တဲ့လုပ်ငန်းဆိုတာကိုသူသိပြီးတော့ပေတရုကိုလည်းထောင်ထဲကိုဆွဲထည့်လိုက်ပြန်ပါလေတဲ့ဖျားသခင်ဟာယာကုပ်ကိုကြတော့သေစီပြီးတော့ပေတရုကိုကြတော့မသေစီတာဟာဘာကြောင့်လဲဆိုပြီးတော့စစ်စစ်ပေါက်ပေါက်သမားတွေကတွေးကြတာမေးကြတာစောကြောကြတာရှိပါတယ်နှုတ်ကပတ်တော်ကိုအပြစ်တင်ကြတာရှိပါတယ်ဖျားသခင်ရဲ့အလိုတော်သာပဲဖြစ်လို့ဒီအဖြေကိုကျွန်တော်တို့မပေးနိုင်ပါဘူးလူလောကမှာဘုရားသခင်ဟာအကျွင့်မဲ့အာဏာရှင်ဖြစ်ပါတယ်အနန္တတကူတော်နဲ့စီရင်ပိုင်သူလည်းဖြစ်ပါတယ်သူ့အကြောင်းနဲ့သူသူ့သတ်မှတ်ချက်နဲ့သူဖြက်စီးတယ်တီဆောက်တယ်ကျွန်တော်ဘာမှမတတ်နိုင်ပါဘူးမိษွေအပေါင်းတို့ကြီးဘုရားသခင်ရဲ့အကြံတော်ညံတော်ဆိုတာဟာကျွန်တော်ရဲ့အုံနှောက်နဲ့ဘာမှမဆိုင်ပါဘူးဒါကိုရှင်းပြရင်းနဲ့ကျွန်တော်ကဓမ္မတိချင်းအမှတ်စဉ်25ကဘုန်းတော်ရှင်ဘရင်ကိုးကွယ်ဝတ်ပြုကြအဲ့ဒီဓမ္မတေးကလေးကိုတွားပြီးသတိရမိပါတယ်။အဲ့ဒီဘုန်းတော်ရှင်ဘရင်ရဲ့အပိုက်နံပါတ်1မှာပါတဲ့စာသားကတော့အာနုဘော်တော်ကိုကြင်ညာလျက်သီးကြ။မိုးကြိုးတန်နှင့်တူသောအမျက်တော်ထွက်ပြီးစီရင်တော်မူချက်သည်နည်းနည်းလှပြီဆိုတဲ့အကြောင်းကိုတွေ့ရတဲ့အချိန်အဲ့ဒီလိုနည်းနည်းစွာစီရင်တတ်ခြင်းမျိုးကြောင့်သာလျှင်ဖျားသခင်ကိုကျွန်တော်တို့ဟာကိုးကွယ်ဖို့ပို့ပြီးတော့အရေးကြီးတယ်ဆိုတာကိုကျွန်တော်အလေးအနက်အောက်မေ့မိပါတယ်။ကျွန်တော်လူသားဆိုတာဟာသူ့ရဲ့ဖန်ဆင်းခံတတ္တဝါသူ့ရဲ့ကျေးဇူးတော်အရေးအောက်မှာပါမိမိတို့အသက်တာကိုပုံအပ်ထားပြီးတော့အလိုတော်ရှိရာပြုတော်မူပါလို့စက္ကန့်အနှံထားနိုင်ရင်အကောင်းဆုံးဖြစ်နိုင်မယ်လို့ကျွန်တော်လေးနဲ့စွာယုံကြည်မိပါတယ်မိษွေတို့ကိုလည်းလေးနဲ့စွာတင်ပြလိုက်ပါတယ်ဟေရုဟာယာကုပ်ကိုအသေးသတ်ဖို့ဓာတ်နဲ့ခုတ်သက်စီပြီးတဲ့နောက်ပေတရုကိုလည်းလူတို့လက်ကိုအပ်မယ်ဆိုတာဟာအမှန်တော့ရဲရဲစက်စက်သတ်မယ်ဆိုတဲ့အဓိပ္ပာယ်ပါပဲသူစားတဲ့အချက်ကတော့ပေတရုကိုထောင်ထဲမှာထားယုံနေမှာကဘူးအဆောင်16ယောက်တောင်မှချထားခြင်းဖြစ်ပါလေဒီကလေးကသူ့ရဲ့စိတ်ထဲမှာပေတရုရဲ့တကိုးကိုတော့သူသိတယ်ဒါမှမဟုတ်ရင်လည်းပေတရုကိုအတင်းဝင်ပြီးတော့ခရစ်တော်ရဲ့နောက်လိုက်တွေလူယူနိုင်တယ်ဆိုတာကိုသူနားလည်ထားတဲ့လက္ခဏာရှိပါတယ်အရေးကြီးတဲ့အချက်ကတော့သူကယုံယုံမယုံယုံခရစ်တော်ဟာအဲ့ဒီလိုပဲအဆောင်တွေကြားတဲ့ကထမြောက်သွားတာဟာလေအမှန်ပဲဆိုတဲ့အချက်ဒီနေရာမှာတက်ပြီးခံလိုက်တယ်လို့ဖြစ်နေပါပြီ။ဒါတော့သူ့ရဲ့စိုးရိမ်စိတ်နဲ့အစီအမံတွေဟာဘလောက်အထိချိရောက်တယ်လဲမချိရောက်တယ်လဲဆိုတာကိုတော့အခုကျွန်တော်တို့ဆက်လက်ပြီးတွေ့ရပါတော့မယ်။ပေတရုလွတ်မြောက်စေဆိုတဲ့အပိုင်းနဲ့ဆက်လက်လေ့လာကြပါစို့။တမန်တော်ဝတ္ထုအခန်းကြီး7အငယ်5ပေတရုသည်ထောင်ထဲ၌အကျဉ်းခံနေရစဉ်သင်းဝင်သူတို့သည်သူ့အဖို့ကြိုးစား၍ဘုရားသခင်ကိုဆုတောင်းပတ္တနာပြုကြ၏။အသင်းတော်တစ်ခုလုံးဟာသူ့အတွက်ဘုရားသခင်ထံတော်မှာဆုတောင်းပေးကြပါတယ်ဆုတောင်းကြတယ်ဆိုတာဟာဒီအတိုင်းနှုတ်တိုက်ရွံ့ရုံနဲ့မပြီးဘူးဖြစ်ကြတဲ့ဆန်းအလွယ်အလွယ်တောင်းခံတာမျိုးလည်းမဟုတ်နိုင်ပါဘူးကြိုးစားပြီးတောင်းလျှောက်ခြင်းဖြစ်ရပါမယ်စိတ်နှလုံးပါခြင်းနဲ့ဆုတောင်းခြင်းဖြစ်ရလိမ့်မယ်ဆိုတာကိုဒီရှေးကနဦးအသင်းတော်ရဲ့ယုံကြည်သူများရဲ့ဆုတောင်းခြင်းဟာသက်သေခံနေတယ်လို့ကျွန်တော်ကအလေးအနက်ဖော်ပြလိုက်ပါရစေဒီကြမ်းကြဲ့ရဲ့အပိုင်းမှာဖော်ပြထားတယ်ကျိုးစား၍ဘုရားသခင်ကိုဆုတောင်းပတ္ထနာပြုကြ၏တဲ့ကျွန်တော်အဖို့အလွန်ကောင်းမွန်သောပုံသက်တည်ဖြစ်ပါတယ်အငယ်6ပေတရုသည်ဟေရုမင်းထုတ်ခံသည့်ညအချိန်တွင်တန်ကြိုး20နှင့်ချီနှောင်ခြင်းကိုခံရလျက်စစ်သူရဲ2ယောက်တို့အလဲ၌အိပ်ပျော်၍အဆောင်များတို့သည်ထောင်တကားရှိမှစောင့်နေကြ၏ အဆောင်တွေကြားထဲမှာပဲပေတရုကတော့အိပ်ပျော်နေတယ်။ဒါတောင်မှတန်ကြိုးတွေခြိထားသေးတာနော်။ဘလောက်ကတိကတ်သက်ဖြစ်မလဲ။ဒီတော့ဂေဒရှင်မှန်မာတို့ကလည်းသူအဲ့ဒီလိုအိပ်ပျော်နေခဲ့လို့ကယ်တင်ရှင်သခင်ခရစ်တော်ကနှိုးယူခဲ့ရတယ်ဆိုတာကိုကျွန်တော်ကသတိရမိပါတယ်။တနည်းအားဖြင့်တော့ပေတရုဟာတောင်ကြကြပြကြကြနေရတဲ့လူမျိုးအသက်ဘေးအန္တရာယ်ရှေ့နေပြီတိုင်အောင်လေဘာမှမဖြစ်လို့ပဲအဲ့လိုပျော်ရတဲ့လူမျိုးဆိုတာထင်ရှားလာပါလေတနည်းအားဖြင့်လေဘုရားသခင်ဟာချစ်တော်မူသောသားကိုငြိမ်းချမ်းစွာအိပ်ပျော်သောအခွင့်ပေးတယ်စိတ်ပိုင်းဆိုင်ရာလုံခြုံမှုကိုသူ့ရဲ့နှလုံးသားထဲမှာဖြစ်ပေါ်စေတယ်လို့ခွန်အားပေးတယ်လို့ကျွန်တော်ကတော့ဘုရားသခင်ရဲ့ကောင်းကြီးမင်္ဂလာအဖြစ်အလေးအနက်ယုံကြည်မိပါတယ်အငယ်ခုနှစ်မှ9ထိုအခါထာဝရဘုရားကြီးကောင်းငင်တမန်သည်ပေါ်လာခြင်းထောင်အိမ်၌အလင်းထွန်းတောက်လေ၏။ကောင်းကင်တမန်သည်ပေတရု၏နဘေးကိုပုတ်ခတ်၍အလင်းအမြန်ထလောဟုထစေ၏။တန်ကြိုးသည်လည်းပေတရု၏လက်မှကျွတ်လေ၏။ကောင်းကင်တမန်ကလည်းသင်၏ကပန်းကိုစီလော့၊ခြေနှင်းကိုလည်းစီလော့ဟုဆိုလျင်ဆိုသည့်အတိုင်းပေတရုပြု၏။ဝတ်လုံကိုခြုံလျက်ငါးနောက်သို့လိုက်လော့ဟုဆိုပြန်၏။ပေတရုသည်ဖြတ်၍လိုက်တော်လေကောင်းကင်တမန်ပြုသမျှတို့သည်မှန်သောအရာဖြစ်သည်ဟုမသိမမှတ်ဖေ။မိမိသည်ဗျာဒိတ်ယူပါယုံကိုမြင်သည်ဟုထင်လေ၏ဖျားသခင်ရဲ့စီရင်တော်မူခြင်းဆိုတာဟာတင့်အချက်အနေနဲ့အံ့ဩပွေတကောတော်တွေဖြစ်တယ်နှင့်အချက်တွေကတော့သဘာဝကျတဲ့အချက်တွေနဲ့စီရင်ခြင်းလည်းဖြစ်တယ်မင်းထာဆန်းကပန်းကိုစီဆန်းခြေနှင်းကိုဝတ်ဆန်းတဲ့ဘလောက်ထိအံ့ဩဖို့ကောင်းတယ်လေအဲ့ဒီလိုကောင်းငင်တမန်ကအကောင့်အထဲနဲ့လက်တွေ့ကြကြဥဆောင်သွားတာကိုပေတရုကတော့အိမ်မက်လို့လို့ဘာလို့လို့ရောင်းဝါးဝါပဲတဲ့ကျွန်တော်ယုံကြည်သူများရဲ့အသက်တာတွေကိုလည်းပြန်ပြီးစဉ်းစားကြည့်လိုက်ရင်အခုလိုပဲဘုရားသခင်ကအိမ်မက်ဆံသောကျေးဇူးပြုမှုတွေအမျိုးမျိုးရှိနိုင်ပါတယ်တခါတလေဆိုရင်ကျေးဇူးဂရုဏာတော်များဟာယုံတောင်မယုံနိုင်လောက်အောင်ဘဝလမ်းကိုအသစ်ပြုပြင်ပေးတတ်ပါတယ်ကျွန်တော်ခံစားရတဲ့ကယ်တင်ရှင်ကျေးဇူးဆိုတာဟာလေအခုလိုပဲပေါ့တဲ့အချက်အနေနဲ့အံ့ဩဖွယ်ရှင်ပြန်ထမြောက်ခြင်းနဲ့စတင်လာတယ်ဒီနောက်မှာတော့နှဲ့အချက်အနေနဲ့အပြစ်သားဘဝမှာအပြစ်ခြေလှမ်းတွေကြားတဲ့ကပဲသူကိုရှာဖွေရင်းနဲ့သစ္စာတရားကိုတွေ့လာတာမျိုးတွေအများကြီးရှိပါတယ်။ဒီကျေးဇူးတော်ကိုနှလုံးသားနဲ့အရင်တည်ပြီးတော့သိနာလေဖို့ဆိုတာကတော့သတိကြီးစွာကျွန်တော်တို့ထားကြရပါလိမ့်မယ်။ငါဟာဒီအသက်လမ်းနဲ့ထိုက်တန်တဲ့လူသားဖြစ်လို့ဘုရားသခင်ကယ်တင်ပြီဆိုတာကိုခံစားနာယူတတ်ဖို့လိုကြပါလိမ့်မယ်။ဒီအသက်လမ်းနဲ့ထိုက်တန်တဲ့လူသားဘာကြောင့်ဖြစ်တယ်လဲ။ဒီလူသားဆိုတာဟာဘုရားသခင်ရဲ့ထိတ်တန့်အဆင့်မှာထားပြီးတော့ဖန်ဆင်းခြင်းခံရတဲ့တ ত্ত্ব ဝါသူ့ရဲ့ဝိညာဉ်ပုံတရံနဲ့ဖန်ဆင်းခြင်းခံရတဲ့တ ত্ত্ব ဝါဒီတ ত্ত্ব ဝါရဲ့အသက်ဝိညာဉ်ဆိုတာကလေဘုရားသခင်ကဖြစ်စေသတိဆိုပြီးဒီတိုင်းထားတာမဟုတ်ဘူးသူကိုယ်တိုင်ဝိညာဉ်ကိုမှုတ်သွင်းခဲ့တယ်ဆိုပြီးတော့ကဘာဦးကျမ်းမှာကျွန်တော်တို့ရှင်းရှင်းကြီးဒီဖန်ဆင်းခြင်းရဲ့အကြောင်းကိုပြန်ဖတ်ရင်အလေးအနက်တွေ့လာရပါလိမ့်မယ်ဒီတော့ဘုရားသခင်ရဲ့ကျေးဇူးတော်ကိုခံရတဲ့အဆင့်အမြင့်ဆုံးတ ত্ত্ব ဝါဖြစ်တဲ့လူသားဟာအသက်လမ်းနဲ့မထိုက်တန်တဲ့လူသားရဲ့လို့ဘယ်လိုလုပ်ပြီးတော့ဘသူကစွတ်စွဲနိုင်မှာလဲဒီလိုအသက်လမ်းနဲ့ထိုက်တန်တဲ့လူသားဖြစ်လို့ကိုဖျားသခင်ရဲ့ကယ်တင်ခြင်းတရားကိုရှာဖွေတွေ့ရှိနိုင်ကြပါစေလို့လည်းကျွန်တော်လေးနဲ့စွာဆုတောင်းပေးလိုက်ပါတယ်တမန်တော်ဝတ္ထုအခန်းကြီး7အငယ်30လူဆောင်နှစ်တန်ကိုလွန်သွား၍မြို့တဲသို့ဝင်သောတန်တကားသို့ရောက်ရင်ထိုတကားသည်အလိုလျောက်ပွင့်သဖြင့်သူတို့သည်ထွက်၍လမ်းတစ်ကြောင်း၌ရှောက်သွားပြီးမှကောင်းငင်တမန်ကြီးချက်ချင်းပေတရုမှခွာ၍သွားလေ၏ဒီတော့တမန်တော်ကြီးရှင်ပေတရုအတွေ့အသင်းတော်ရဲ့ဆုတောင်းအာသနာခံခြင်းကိုကယ်တင်ရှင်ဟာနားညောင်းလိုက်ပါပြီဒါကြောင့်မလို့သူ့ကိုယ်စားကောင်းငင်တမန်ကိုဆေလွတ်ပြီးတော့အခုလိုကယ်တင်နေပြီးတော့စိတ်ချရတဲ့နေရာအထိပို့ဆောင်ပြီးတော့မှပြန်လဲပျောက်ကွယ်သွားတယ်ဆိုတာကိုကျွန်တော်တို့အလေးအနက်တွေ့ရပါတယ်ဟိုးဓမ္မဟောင်းကာလတုန်းကဆိုရင်ကယ်တင်ရှင်သခင်ခရစ်တော်ကိုယ်တိုင်ဟာကောင်းငင်တမန်အဖြစ်နဲ့ကဲတင်ချင်းလမ်းပြချင်းတွေကိုပြည့်လုပ်ခဲ့တယ်လို့ကျွန်တော်အတိတ်ပဲဖွင့်ဆိုခဲ့ပါတယ်။အခုအချိန်မှကတော့ကဲတင်ရှင်သခင်ခရစ်တော်ဟာကောင်းကင်ဘုံမှာပဲတည်ရှိနေပြီးတော့ကျွန်တော်ရဲ့ဆုတောင်းသံများကိုနားဆွင့်နေတယ်။ကျွန်တော်ကိုသာဝရအသက်ဘုံစည်းစိမ်နဲ့ကြီးမြင့်ပေးအပ်ဖို့အသင့်ဆောင်ဆိုင်နေတယ်ဆိုတာကိုကျွန်တော်ခံယူသဘောပေါက်ထားဖို့လိုပါတယ်။တမန်တော်ဝတ္ထုအခန်းကြီး7အငယ်7မှ15ပေတရုသည်တရိယာလျင်ယခုပင်သခင်ဖျားသည်မိမိကောင်းငင်တမန်ကိုဆေလွတ်၍ဟေရုမင်းလက်မှ၎င်းယူရလူတို့၏မျှော်လင့်ခြင်းမှ၎င်းငါကိုကဲနှုတ်တော်မူသည်ကိုငါအမှန်သိ၏ဟုအောက်မေ့စဉ်လူအများစုဝေး၍ဆုတောင်းရာမာကုအမိသစ်ကိုရသောယောဟန်၏အမိဖြစ်သောမာရိအိမ်သို့ရောက်၍အိမ်ဦးတကားကိုခောက်လေသောယောဒီအမိရှိသောမိန်းမငယ်တစ်ယောက်သည်နားထောင်ခြင်းကလာ၍ပေတရု၏စကားသံကိုသိလျှင် ဝမ်းမြောက်သောအဖြစ်တကားကိုမဖွင့်ဘဲအထဲသို့ပြေးဝင်၍ပေတရုသည်တကားရှိမှရက်နေသည်ဟုကြားပြော၏ထိုသူတို့ကသင်သည်အယူဖြစ်၏ဟုထိုမိန်းမငယ်အားဆိုကြတော်လေပေတရုအမှန်ရှိသည်ဟုသူသည်ခိုင်မာစွာဆိုလျှင်ပေတရု၏ကောင်းငင်တမန်ဖြစ်လိမ့်မည်ဟုဆိုကြ၏မိတ်ဆွေအပေါင်းတို့ခမညာပေတရုရဲ့ကောင်းငင်တမန်ဆရာကိုဒီနေရာမှာရှေးခေတ်ဟေပြဲဝေါ်ဟာရနဲ့ဆိုရင်နော်မာလို့ဖော်ပြပါတယ်အတိတ်ဘယ်ကတော့ဝိညာဉ်ပဲတနည်းအားဖြင့်တော့ပေတရုကြီးသေလို့သူ့ရဲ့ဝိညာဉ်ဟာအခုပေါ်လာတယ်ဆိုတဲ့သဘောပေါ့ကဲဝိညာဉ်ခွန်အားနဲ့ပြည့်ဝတယ်ပြည့်ဝတယ်ဆိုတဲ့ယုံကြည်သူတို့ရဲ့အသင်းတော်အခုတော့ဘယ်နဲ့ရှိစာပေတရုကြီးလွတ်မြောက်စေဖို့အတွက်သူတို့ဟာပြင်းထန်စွာသောယုံကြည်ခြင်းနဲ့ကြိုးစားပြီးဆုတောင်းတယ်လို့ကျွန်တော်တို့ကြားခဲ့ရတယ်နော်အခုပေတရုကိုဖျားသခင်တကယ်လွတ်မြောက်စေတာကိုသူတို့ယုံတယ်လားမယုံကြဘူးတဲ့လူသားတွေရဲ့ဇာတိပဂိဟာအဲ့ဒီလောက်အထိဝိညာဉ်တကိုးကိုခံရကြိမ်မာတောင်းမှအာနေနေရတဲ့ရိမ့်ရိုင်နေရတဲ့ဆိုတာရှင်းမနေဘူးလားဒါဟာပေတရုမဖြစ်နိုင်ဘူးပေတရုသေလို့သရေချောက်တာပဲဖြစ်မယ်တဲ့။ယုံကြည်ခြင်းကြီးမားပါတယ်ဆိုတဲ့ယေရုရှလင်အသင်းတော်သူအသင်းတော်သားတွေအဲ့ဒီလိုသွေးလီချောက်ချခဲ့ကြတယ်။ယုံကြည်ခြင်းရင်းရင်ပြက်ပြားခဲ့ကြတယ်။တတိဖန်သေခဲ့ပါပြီ။ပြီးတော့ယာကုပ်သေခဲ့ပါပြီ။ဒီသေခြင်းမြင်ကွင်းတွေဟာသူတို့ကို၆လှန့်နေချိန်မှာယုံကြည်ခြင်းခွန်အားတွေကြားရဲမှာပဲဇာတိပဂိအာနေချက်တွေဟာလူသားတွေရဲ့နှလုံးသားကိုရင်ရင်တွေ့ဝေစေခြင်းပဲဖြစ်ခဲ့လိမ့်မယ်လို့ကျွန်တော်အလေးအနက်ခံယူပါတယ်။အဲဒီလိုကျွန်တော်လူသားများရဲ့ရင်ရင်တွေ့ဝေခြင်းလက္ခဏာအဖြစ်သိရတဲ့တန်တရာတန်တရာဟာဖြင့်ဖျားသခင်နဲ့ကျွန်တော်လူသားများကိုအစဉ်အမြဲဝေးကွာအောင်ပြုမှုသွားနိုင်တယ်ဆိုတာကိုဒီကနေ့သင်ခန်းစာယူလိုက်ကြပါစို့
။ဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့တင်ပြရတော့တမချန်းစီစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာတမန်တော်ဝိတ္ထုခန်းကြီး၁၂အခန်းငယ်16ကနေတမန်တော်ဝိတ္ထုခန်းကြီး73အခန်းငယ်72အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်။